VOA American တန်ကနေ April 15ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရုရှားနိုင်ငံရဲ့စွန့်ရင်တဲ့ဆိုင်တဲ့သတင်းတပုတ်ပါဝင်နှခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်စီးပွားရေးကဏ္ဍမှာတော့
Myanmar is doing exceptionally well. The growth rate we expect for this year is above the average of the region.
ကမ္ဘာပိုင်ရဲ့မြန်မာစီးပွားရေးစမ်းစစ်ချက်အခြေအနေကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီထဲကမှအရင်ဆုံးတော့ရုရှားနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ဥရောပဒေသကိုသဘာဝတန့်ငွေအဓိကတင်ပို့ပေးနေတဲ့ရုရှားနိုင်ငံဟာယူကရိန်းနဲ့အနောက်နိုင်ငံတွေကိုဖိအားပေးတဲ့အနေနဲ့သူရဲ့ဒီလိုအရေးပါမှုအခမ်းအနားကိုအသုံးချပြီးနိုင်ငံရေးမှာအနိုင်ရဖို့ကြိုးစားနေပါတယ်။ဥရောပမှာလိုအပ်တဲ့သဘာဝတန့်ငွေ30ရာခိုင်နှုန်းကိုရုရှားနိုင်ငံကတင်ပို့တာဖြစ်ပြီးတော့ဒီထဲကတစ်ဝက်ကိုယူကရိန်းနိုင်ငံကတစ်ဆင့်တင်သွင်းတာဖြစ်ပါတယ်။ဆိုရင်ပိုင်ဆိုင်မှုကြောင့်အရေးပါတဲ့သူရဲ့အခမ်းအနားကိုအသုံးချပြီးတနမန်ရေးနဲ့ပထဝီနိုင်ငံရေးညီမှန်းချက်တွေအောင်မြောင်ရုရှားနိုင်ငံကဘလောက်အထိလှုံ့ဆော်နိုင်မှာပါလဲ။လန်ဒန်မြို့ကနေ VOA သတင်းတောက်မေရီမော်တာပြပို့ထားတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းသမ္မတဟောင်းဗစ်တာယာနူကိုဗစ်ဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းက EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတွန်နဲ့တွေ့ဆုံချိန်မှာဥရောပသမဂ္ဂနဲ့အဓိကကုန်သွယ်ရေးနဲ့နိုင်ငံရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးလိုက်မယ်လို့အတော်များများကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့သဘာဝတန့်ငွေကိုစည်းသက်သက်သက်သာနဲ့ရောင်းချပေးမယ်ဆိုတဲ့ကိရိတွေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အကြံဉာဏ်ကိုယူပြီးမစ္စတာယာနူကိုဗစ်က EU နဲ့သဘောတူစာချုပ်လက်မှတ်ထိုးဖို့ကိစ္စကိုဖျက်ခဲ့ပါတယ်။ရုရှားနိုင်ငံကနေနှစ်စဉ်သဘာဝတန့်ငွေအများအပြားဝယ်ယူနေရတဲ့ယူကရိန်းအတွက်အခုလိုလှုပ်ဆောင်တာကတင့်တော်လိမ့်မယ်လို့မစ္စတာယာနူကိုဗစ်ကယူဆခဲ့ပုံရပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကမစ္စတာယာနူကိုဗစ်ကန့်ကွက်ဆန္ဒပြခံခဲ့ရပြီးယာရုကဖြုတ်ချခံခဲ့ရတာကြောင့်ရုရှားသဘာဝတန့်ငွေကိစ္စဟာလည်းအောင်မြင်တဲ့ဆွဲဆောင်တိမ့်သွင်းမှုမဖြစ်ခဲ့ဘဲတန်ခတ်မှုတစ်ခုလိုဖြစ်ခဲ့တာပါ။ဒီလဆောပိုင်းမှာပဲရုရှားသဘာဝတန့်ငွေကုမ္ပဏီကြီး Gazprom ရဲ့အမှုဆောင်အရာရှိချုပ် Alexey Miller ကယူကရိန်းကိုရောင်းချတဲ့သဘာဝတန့်ငွေစည်းနှုံးကို44ရာခိုင်နှုန်းတိုးမြှင့်ရောင်းချဖို့ရုရှားဝန်ကြီးချုပ် Dmitry Medvedev နဲ့သဘောတူညီမှုရယူခဲ့ပါတယ်။ဒီလိုတန့်ငွေစည်းတက်သွားတာကြောင့်ယူကရိန်းက Gazprom ကုမ္ပဏီကိုအခုဆိုရင်အကျွေး 2.2 ဘီလီယံပေးစရာရှိနေပါတယ်။ယူကရိန်းအနေနဲ့ဒီအကျွေးတွေပြန်မဆက်နိုင်ဘူးဆိုရင်ပြည်ပကအကူအညီလည်းမရဘူးဆိုရင်တော့ Gazprom ကတန့်ငွေဖြတ်တာကိုခံရနိုင်ပါတယ်။အဲ့လိုဖြစ်ခဲ့မယ်ဆိုရင်ဥရောပဒေသအတွက်လည်းသတင်းဆိုးဖြစ်သွားနိုင်တယ်လို့ Chatham House အဖွဲ့ကအကြီးအကဲသုတေသီ Anthony Froggatt ကပြောပါတယ်။ရုရှားဟာသူ့ရဲ့စွမ်းအင်ပိုင်ဆိုင်မှုကိုနိုင်ငံရေးလက်နက်တစ်ခုလိုဆက်ပြီးသုံးနိုင်ပွဲရှိတယ်လို့လည်းသူကသုံးသပ်ပါတယ
်။ The Russian economy is very heavily dependent on energy. And so if it no longer sees a political and economic benefit from
ရုရှားရဲ့စီးပွားရေးဟာစွမ်းအင်ရောင်းချမှုအပေါ်မှာအဓိကမူတည်နေတာပါ။ဆိုတော့ယူကရိန်းကိုဈေးတက်တက်သာသာနဲ့စွန့်အင်ရောင်းချပြီးတော့ရလာမဲ့စီးပွားရေးအကျိုးများနဲ့အလားအလာတွေမရှိနိုင်တော့ဘူးဆိုတာကိုသိတဲ့အခါစွန့်အင်ဈေးကိုသူတင်ပါလိမ့်မယ်။ဒါဟာလွန်ခဲ့တဲ့နှစ်လလောက်ကဥရောပမှာကျွန်တော်တို့မြင်ခဲ့ရတဲ့အပြောင်းအလဲတွေပါပဲ
။ဒါပေမဲ့2006ခုနှစ်နဲ့2009ခုနှစ်ဆန်းရသည့်ကာလတွေမှာစွန့်အင်ဈေးအတက်အကျဖြစ်ခဲ့တာတွေရှိခဲ့ဘူးသလိုပဲဒီကြိမ်တန်းငွေစီတက်မဲ့ကိစ္စကဆူဆူဝါးဝါးချင်းချမှုတော့မဖြစ်သေးပါဘူး။ဥရောပနိုင်ငံတွေအနေနဲ့သူတို့ရဲ့စွန့်အင်လိုအပ်ချက်ကိုဖြည့်ဆည်းဖို့တခြားနည်းလမ်းတွေရှိနေတာကြောင့်ဒီနှစ်နွေလအတွင်းမှာတော့ဘလို့အခြေအနေမျိုးကြောင့်မှဒီရုရှားတန့်ငွေကိုမိခိုစရာအကြောင်းမရှိပါဘူး။ဥရောပနိုင်ငံအများစုဟာအခုလိုနွေရာသီမျိုးမှာတန့်ငွေတူလောင်တက်ကြတဲ့အတိုင်းအောင်ပြီးခဲ့တဲ့ဆောင်းရာသီကတိတ်မအေးခဲ့တာကြောင့်သူတို့မှာလုံလုံလောက်လောက်တူလောင်ထားပြီးသားစွမ်းအင်တွေကဆက်ရှိနေပုံရပါတယ်
။ The previous set of Ukraine gas crisis in 2006 and 2009There was different situation because A it was in
2006 နဲ့2009ခုနှစ်တည်းမှာရှိခဲ့တဲ့အရင်တန့်ငွေဈေးမျိုးဟာအခုအခြေအနေတော့မတူပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်ကဆောင်းဝါဒီဖြစ်နေတာ EU တစ်ခုလုံးကရုရှားစီကဓာတ်ငွေမဖြစ်မနေရဖို့လိုနေတာရုရှားကစွန့်အင်အများစုယူကရိန်းနိုင်ငံကိုဖျက်ပြီးမှတခြားဒေသကိုတင်ပို့ရတာစတဲ့အခြေအနေတွေရှိခဲ့ပေမဲ့အခုမှတော့ဒီအခြေအနေကမတူတော့ပါဘူ
းဒါပြင်ရုရှားနိုင်ငံအနေနဲ့တိုင်းပြည်အတွက်အထူးကဝင်ငွေရှာပေးနေတဲ့ဓာတ်ငွေတင်ပို့မှုရပ်လိုက်ရင်သူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးမြတ်ကိုထိခိုက်နိုင်တဲ့အခြေအနေကိုလည်းထွက်ထွက်ရမှာဖြစ်ပါတယ်ရုရှားသမ္မတပူတင်အနေနဲ့ပထဝီနိုင်ငံရဲ့ရည်မှန်းချက်တွေဘယ်လိုပဲရှိရှိတိုင်းပြည်ဝင်ငွေထိခိုက်စေမယ့်ကိစ္စကိုတော့တကြိမ်တခါတည်းစဉ်းစားလို့ဆောင်မှာမဟုတ်ဘူးဆိုတာကိုစွန့်ရင်ဆိုင်ရာသုံးသက်သူတွေကလည်းလက်ခံထားကြပုံရပါတယ်ရှင်
။မခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။ပတ်စဉ်ကဏ္ဍတွေကိုမထုတ်လင့်ခင်မှာအခုတခါတင်ဆက်ပေးမှာကတော့ American Indian အသုံးလုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ဒေါ်လာလာသန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ီနေ့မနစ်တွေတင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a n g hang ချိတ်ထားတာ a r o u n d around ပါဝင်ခြင်းအနည်းတဝိုက်လို့ရည်ညွှန်းပါတယ် idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရမှာနေတာကိုဆိုလိုပါတယ်George Groupie de Umaku na sin ji jan yao.
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Chino ro mo chou yin di niya ma mni ye bu bya. Chino tinge jin ga ro ye ga ba ri mya lou mle so da ti jin lu saung chi ni de li. Tu go ye ga saung mro.ဖန်သွားတာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့လူတူဦးအုပ်စုတစုနဲ့အတူတွဲတာသွားလာတာကိုဆိုလိုပါတယ်။ George Groupie ရဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြည့်ကြရအောင်
။ I hate hanging around with her.In the shopping center. It's so boring.
Chinoro li, tu ne shopping center kong dai ji ma a chain phyo ma da chai ko ma chai bu bya. Taik ko pyin sia kaung na be bya lu de be ya ba de. Upma ko naw ta khaw na sin ji ya ya aw.
I hate hanging around with her in the shopping center. It's so boring.
Hang around ye naw de be ga ro taw yu ne ma pyaw nai na ko su lu da phit ba de. A thu ta phyin ma pyaw bu su ro.ပြာနိုင်ယောဂဖြစ်ရင်ပေါ့ရှင် George Groupie တဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရသည့်တုန်းကသွေးလွန်တုပ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ယုံနဲ့မပြောက်နိုင်ဘူးလူတွေအထူးသဖြင့်ကလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
Hang
around.
အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နှခင်းကလေးစာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာမကြခင်မှာအာရှတိုက်ကစီးပွားရေးအင်အားအတောင့်တင်ဆုံးတရုတ်နိုင်ငံကိုတော့ကျော်လွန်သွားနိုင်တယ်လို့ကမ္ဘာဘဏ်ကခန့်မှန်းနေပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတည်တည်သာသာဆက်လက်တိုးတက်သွားမယ့်လက္ခဏာတွေရှိနေတာကိုလည်းကမ္ဘာဘဏ်ရဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကနောက်ဆုံးထုတ်ပြန်လိုက်တဲ့စီးရင်ခံစာတွေကဖော်ပြခဲ့ကြပါတယ်ဒါပေမဲ့လည်းတိုးတက်မှုအရှိန်ဟုန်တွေကိုထိန်းထားနိုင်ဖို့နဲ့စိန်ခေါ်မှုတွေရှိနေတာတွေကိုလည်းသတိပေးနေကြတဲ့အကြောင်းကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လင်းဦးကတင်ပြပေးထားပါတယ်ခင်ဗျာ
ရှီယာရှန်နဲ့ပစိဖိတ်ဒေသကတိုင်းပြည်တွေရဲ့စီးပွားရေးဟာ2014-2015ခုနှစ်မှာဖြန့်မြန့်9.2%ရှိမယ်လို့အစောပိုင်းမှာခန့်မှန်းထားပေမဲ့ဧပြီလဆန်းထုတ်ပြန်လိုက်တဲ့ကမ္ဘာပံရဲ့2014စီးပွားရေးဖွံ့ဖြိုးမှုခန့်မှန်းချက်နောက်ဆက်တွဲအစီရင်ခံစာမှာတော့9.1%ကိုရှော့ချလိုက်ပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်လာတဲ့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုပမာဏဟာလည်း9.9%ခန့်မှန်းချက်ကနေ9.6%ကိုရှော့ချတွက်ချက်ခဲ့တာပါ။ရှိတော်အရှာဒေသကနိုင်ငံတွေထဲမှာတော့မြန်မာနဲ့အင်းနီချင်းထိုင်းနိုင်ငံတွေအတွက်ထူးထူးခြားခြားခံမှန်းချက်အတက်ကျတွေကိုလည်းတွေ့ရပါတယ်။နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာတော့မူလက2014ခုနှစ်ထဲဖွံ့ဖြိုးမှုပမာဏ 4.5% ရှိမယ်လို့တွက်ထားပေမဲ့300%ထိရှော့ချလိုက်တယ်လို့2015ခုနှစ်အတွက်900%ခံမှန်းချက်ကနေ 4.5% ကိုပြောင်းလဲရှော့ချခဲ့တာပါ။မြန်မာနိုင်ငံအတွက်ခံမှန်းချက်မှာတော့2014-2015မှာ6.9%ရှိမယ်လို့ခန့်မှန်းထားခဲ့ပေမဲ့နောက်ဆက်တွဲအစီရင်ခံစာမှာတော့9.8%အထိတွန်းမြင့်ခန့်မှန်းထားပါတယ်။ကမ္ဘာပံရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးဆိုင်ရာအရာရှိချုပ်ဘ ဘတ်ဟော့ဖ်မန်ကတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှောင်းဟာတရုတ်နိုင်ငံကိုတော့ကျော်တက်သွားနိုင်တယ်လို့ပြောပါတယ်
Myanmar is doing exceptionally well. The growth rate we expect for this year is above the average of the region.
မြန်မာနိုင်ငံရဲ့စီးပွားရေးဟာထူးထူးခြားခြားအားကောင်းနေပါတယ်။ဒီနှစ်အတွက် General Commander ဟာဆိုရင်လည်းလေသာရင်းကပြင်းပြတိုးတက်မှုနှုန်းထက်တောင်များပါသေးတယ်။2023 2024ဘဏ္ဍာနှစ်မှာ 9.5% ခန့်နှုန်းရှိနေတာကလေသာရင်း Commander ပြင်းပြ 9.2% ခန့်နှုန်းထက်ပိုများပါတယ်။ရှင်းနေမှာဆိုရင်လည်း9.8%ခန့်နှုန်းအထူးရှိမယ်လို့ခန့်မှန်းထားတာကြောင့်တဟာအတော်မြင်မာတဲ့ပမာဏပါဒေသတွင်းမှာတိုးတက်မှုကျဆင်းတဲ့အခြေအနေတချို့ကြုံတွေ့ရခြင်းမှာမြန်မာကတော့တက်လာနေတာပါ9.8%ဆိုတာဟာကျွန်တော်သိသလောက်ဆိုရင်တရုတ်နိုင်ငံတက်တောင်ပုံများနေတာကြောင့်ရှင်းနေမှာတရုတ်နိုင်ငံကတော့ကျော်တက်မဲ့အခြေအနေမျိုးပ
ါမြန်မာနိုင်ငံကပေးစရာရှိနေတဲ့ကျွေးမြေတွေကိုနိုင်ငံတကာဗန်ဒါရေးလုပ်ငန်းတွေကရှော့ပေးခဲ့ပြီးတဲ့နောက်အကျွေးပေးရမှာစိတ်မချရတဲ့အခြေအနေအ ਨੇ ချင်းလောက်တာရှိတဲ့တိုင်းပြည်တစ်ခုဖြစ်နေကမ္ဘာဗန်နဲ့ IMF တို့ကလည်းမချရရင်ကပဲသတ်မှတ်လိုက်တာဟာလေမြမစီဝါရေးအတွက်အားတာချက်တစ်ခုဖြစ်နေအစိုးရကစားကဖော်ပြထားပါတယ်အပြောင်းလဲတွေနဲ့အတူမြန်မာနိုင်ငံပေါ်စီဝါရေးပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးကြရတဲ့အနောက်နိုင်ငံတွေကဥရောပသမဂ္ဂ EU ရဲ့မချသေးရင်တော့အထုကုံသွယ်ခွင့်တိုင်းပြည်တစ်ခုဖြစ်နေပြန်လည်လက်ခံလိုက်တဲ့ဆုံးဖြတ်ချက်ရလဲမြန်မာနိုင်ငံအတွက်ကုံသွယ်မှုတွေကိုအားကောင်းလာစေမယ့်လက္ခဏာတစ်ခုဖြစ်မယ်လို့တွက်ဆထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုတွေကိုလက်တလုံးမှာကြားခံပေးနေတဲ့ကဏ္ဍတွေကအဓိကတစ်ခုဖြစ်တဲ့သဘာဝတန့်ွင့်ထုတ်လုပ်ရောင်းချမှုမှာသတိထားစရာတွေလိုစိန်ခေါ်မှုတွေအများအပြားရှိနေတာကိုလည်းကမ္ဘာ့ဘဏ်အရာရှိ Hoffman ကသတိပေးပါတယ
် I wouldn't call it challenges but one of the risks of courseis that for the foreseeable future gas is going to play a very important role in Myanmar's economy
singkhomu sura da andiye lu pyo jin da ga raw chu bi khamman nai de anagat kala ma myama sibwa yin ma adika niya yu thar de tabawa dangwe lungan ma dangwe ze nung u atain ja takhu thi nangan daga ze kwa ga song phyat tat mat le si ba de yi che twet contract sa chuk chuk tat mat tan myo le si tat ba de ဒါပေမဲ့လည်းနိုင်ငံတကာကုန်စည်နှုန်းဈေးကွက်ကနေသတ်မှတ်တာတွေလည်းရှိနေတာကြောင့်အင်မတန်မှအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးပါ။ဒါကြောင့်လည်းဒီလိုအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးကိုထိန်းထားနိုင်ဖို့ကမြန်မာနိုင်ငံအတွက်အရေးကြီးပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုအရှိန်ဟုန်တွေမပြတ်အောင်ဆောင်ရွက်ရမှာဘိုးဘန်ကအရန်ငွေကြီးတွေကိုပုံမစူးစောင်းထားနိုင်မှုအစိုးရကစီးပွားရေးဆိုင်ရာမူဝါဒတွေကိုဆက်လက်အာရုံစိုက်နိုင်မှုတွေဟာအဓိကစိန်ခေါ်မှုတွေဖြစ်လာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ရဲ့စီးပွားရေးခန့်မှန်းချက်အစိုးရကစားကသတိပေးထားတာပါထူးသဖြင့်ရှင်းနှစ်2015ခုနှစ်မှာရွေးကောက်ပွဲအသစ်တွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာအုတ်ချက်မှုအပြောင်းလဲတွေပေါ်ပေါက်လာတဲ့အခါစီးပွားရေးဖွံ့ဖြိုးမှုကိုအားပေးတဲ့ပြည်ရင်ပြောင်းလဲရေးမူဝါဒတွေကနေလမ်းချော်မသွားဖို့လိုမယ်လို့လည်းသတိပေးထားပါတယ်ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးဆိုင်ရာအရာရှိချုပ် Hoffman ကတော့နိုင်ငံရေးအခင်းအကျင်းတွေပြောင်းလဲလာရမှာအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေရအောင်ဆောင်ရွက်သွားနိုင်မယ်ခွင်လန်းနေလည်းရှိနေတဲ့အကြောင်းပြောဆိုခဲ့တာပ
ါ Myanmar is going through a big economic transition and as well as of course the political transition for next year's election is going to maybe be a bit of a challenge because it will create some uncertainty
မြန်မာနိုင်ငံဟာစီးပွားရေးမှာတမကနိုင်ငံရေးမှာပါအစွန်းကူးပြောင်းလာခဲ့တာပါရှင်းနှစ်ရွေးကောက်ပွဲကတော့မရေမရအခြေအနေဖန်တီးကောင်းဖန်တီးပေးနိုင်တာကြောင့်စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်အစိုးရအနေနဲ့ဘယ်လိုအစီအစဉ်မျိုးတွေနဲ့တက်လာမလဲဆိုတဲ့အပေါ်မှာမူတည်နေတာပါဒါပေမဲ့လည်းရွေးကောက်ပွဲတွေကျင်းပကြတဲ့နိုင်ငံတိုင်းမှာပြောင်းလဲနိုင်မဲ့အခွင့်အလမ်းစီးပွားရေးဆက်လက်တိုးတက်လာအောင်ပြုပြင်ပြောင်းလဲမှုအစ်စ်တွေလုပ်နိုင်လိမ့်မယ်အခွင့်အလမ်းတွေရှိတတ်ကြပါတယ်မြန်မာနိုင်ငံမှာလည်းဒီလိုအခွင့်အလမ်းမျိုးရှိနေတာပါဒါကြောင့်လည်းနောက်တက်မဲ့အစိုးရရဲ့အစီအစဉ်တွေအပေါ်မူတည်ပြီးမြန်မာနိုင်ငံရဲ့အနာဂတ်ဒီထက်ပိုပြီးတောက်ပြောင်လာမလားဆိုတာကိုလည်းတွေ့လာရမှာပါ
ဒီပြည်လာထဲမှာပဲထုတ်ပြန်ခဲ့တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2014-2015မှာ9.3%ခန့်နှုန်းရှိမယ်လို့ခန့်မှန်းထားတာပါပြန်လည်နလန်းထူလာတဲ့ကမ္ဘာစီးပွားရေးကတော့အရင်ထက်ပိုပြီးအားကောင်းလာနေသလိုဒီနှစ်အတွက်ဖြန့်မြတ်ဖွံ့ဖြိုးမှုနှုန်းကလည်း3.6%ခန့်နှုန်းရှိနေရကနေ2015ခုနှစ်မှာ3.9%ခန့်နှုန်းအထိတိုးလာနိုင်တယ်လို့လည်းဝါရှင်တန်အခြေစိုက် IMF ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းတိုးတက်တဲ့နိုင်ငံတွေမှာ ဖွံ့ဖြိုးမှုအခြေအနေတွေနှေးကွေးနေသလိုတသက်ဆနိုင်ငံတွေမှာဖွံ့ဖြိုးမှုတွေအားနည်းနိုင်တာတွေကစိုးရင်စရာတွေဖြစ်ရှိနေသေးပဲလို့လည်းသတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲစင်ရဲချမ်းသာကွာမှုကြီးထွားလာတာကလည်းပြဿနာတစ်ခုဖြစ်လာနေပြီးစီးပွားရေးပြန်လည်နှလန်းထူလာတဲ့အခြေအနေတွေကလည်းမငြိမမျှဖြစ်နေတော့မယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရပ်နားလိုက်ပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။
ကောင်းလူစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဒီခါထုတ်လွှင့်ပေးမှာကတော့သူတော်ဆောင်လင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်။ဒေါခင်စိုးဝင်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဧပြီလအတွင်းအခိုက်အတန့်တွေကကောင်းလို့ရရလေးတွေရွေးပြီးဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်။ဧပြီလ15ရက်နေ့ကဘသူမွေးနေ့လဲသိလားစုမ
။ဧပြီလမွေးတဲ့သူတွေထဲမှာဆိုရင်ကိုသားရဲ့မအေးတနာကျော်ပဲစဉ်းစားလို့ရတယ်အန်ဒီရဲ့။ဘသူမွေးနေ့တော့ဘာကြွေးမှာလဲအန်ဒီရဲ့
။ဝါရှင်တန်မြို့တော်ကြီးရဲ့မွေးနေ့စုမွေး
။ဘာနှစ်နှစ်ပြည့်မှာလဲဟင
်။ဝါရှင်တန်မြို့ရဲ့တက်တန်းက223နှစ်ပြည့်တာလေ။1992ခုနှစ်ဧပြီလ15ရက်နေ့တုန်းက District of Columbia Columbia ခရိုင်ရဲ့နေနိမိတ်ကိုတတ်မှတ်ခဲ့တာတဲ့အခုပြောပြောနေကြတဲ့ Washington DC ဆိုတာက Washington မြို့တော်တည်ရှိတဲ့ Columbia ခရိုင် District of Columbia ကိုပြောတာလေ
မြို့တော်ကိုဒီနေရာမှာတည်ဖို့ဘယ်သူကအခါပေးခဲ့တာပါလဲ
အဲ့ဒီကတိတ်လူကြိုက်များတဲ့သမ္မတ George Washington ကအခု Washington DC နဲ့ကပ်ရဲ့ Virginia ပြည်နယ်ရဲ့ပထမမြစ်ကမ်းနှစ်ဖူးမှာနေတာလဲပါတယ်တဲ့။နောက်ပထဝီအနေထားအရအမေရိကန်အရှိဘက်ကမ်းခြေတစ်ကျောမှာမြောက်ပိုင်းနဲ့တောင်ပိုင်းရဲ့အလဲကောင်းတဲ့တဲ့မှာ District of Columbia တည်ရှိတဲ့နေရာလဲဖြစ်တယ်တဲ့
။ DC ရဲ့နယ်နိမိတ်က Maryland နဲ့ Virginia ပြည်နယ်ကနေနည်းနည်းစီယူထားတာဆိုအန်ဒီ
DC District of Columbia Columbia ခရိုင်ရဲ့ area က68စတူရန်မိုင်အကျယ်အဝန်းရှိတယ်လေ။အဲ့ဒီ area အကျယ်အဝန်းကို Virginia နဲ့ Maryland ပြည်နယ်ကနေနေနေစီလှူခဲ့ကြတာပေါ့နော်
။ဒါဆိုဝါရှင်တန်ကိုမြို့တော်အဖြစ်မတည်ခင်တော့ကနယူးယောက်ကမြို့တော်ပေါ့နော်အန်ဒီ
။မဟုတ်ဘူးအမေရိကရဲ့ပထမဆုံးမြို့တော်ကမေရီလန်းပြည်နယ်ကအနာပလီစ်မြို့နောက်တော့နယူးယောက်မြို့တော်ကြီးကိုပြောင်းသွားတယ်။အဲ့ဒီကနေမှလွတ်လပ်ရေးကြေညာခဲ့တဲ့1986ခုနောက်ပိုင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့ကိုမြို့တော်အဖြစ်အစိုးရယုံဆိုင်ခဲ့တာတဲ့
။ဝါရှင်တန်မြို့တော်ကိုဘယ်တော့ကနေပြောင်းပြီးတော့အစိုးရယုံဆိုင်ခဲ့တာလဲဟင်အန်ဒီ။
District of Columbia, Columbia ခရိုင်ရဲ့နယ်နိမိတ်ကိုသတ်မှတ်ပြီး6နှစ်အကြာ1800ပြည့်နှစ်ကြာမှသမ္မတ John Adams လက်ထက်မှာ Philadelphia မြို့ကနေဝန်ထမ်းအင်အား140နဲ့အတူ Washington မြို့တော်ကြီးကိုပြောင်းရွှေ့ရုံးစိုက်ခဲ့ကြတာတဲ့စုမုံရင
်ဒါဆိုရင် American ရဲ့ပထမဦးဆုံးသမ္မတ George Washington က Washington မြို့တော်သမ္မတရုံးစိုက်ခဲ့တာမဟုတ်ဘူးပေါ့နော
်သမ္မတ George Washington ပထမဆုံးAmerican သမ္မတအတယောက်အနေနဲ့ကျန်းသစ္စာကျင်းပခဲ့တာကတော့နယူးယောက်မြို့တော်ကြီးမှာပေါ့ကွယ်1989ခုနှစ်ဧပြီလ30ရက်နေ့ကတဲ့လွန်ခဲ့တဲ့225နှစ်ပေါ့ကွယ
်သမ္မတ George Washington ကသူနေတဲ့ Virginia ပြည်နယ်က Mount Vernon အင်ကြီးကနေပြီးတော့နယူးယောက်မြို့ကိုခရီးနှင်ခဲ့ရမှာပေါ့နော် Andy
ဟုတ်တယ်အဲ့ဒီနေ့တော့ကနယူးယောက်မြို့ကြီးမှာရာသီဥတုကအေးနေတုန်းပဲတဲ့ဒါပေမဲ့နေသားတယ်လို့မှတ်တမ်းတွေထဲမှာရေးထားတာဖတ်ရတယ်တမီးရေအဲ့ဒီအချိန်ကနယူးယောက်မြို့တော်ကြီးမှာရှိတဲ့ Federal Hall ဆိုတဲ့ပြည်ထောင်စုခန်းမကြီးမှာသမ္မတ George Washington ကအခမ်းအနားနဲ့ကျန်းသစ္စာကျင်းပခဲ့တာတဲ့အနီးအနားကအဆောက်အုံတွေမှာလည်းအနီးအဖြူအပြာဖဲကျိုးတွေနဲ့အလှဆင်ထားပြီးတော့နယူးယောက်မြို့ကန်လူထုကလည်းလမ်းမတွေပေါ်မှာရောအိမ်တွေရဲ့ Veranda တွေမှာပါစီကားတိုက်မြိတ်စွာသမ္မတကိုဂုဏ်ပြုကြိုဆိုခဲ့ကြတယ်တဲ့သမ္မတ George Washington ကသူ့မိသားစုပိုင်းနဲ့ Bibleတမာကျန်းစာအုပ်ကိုကိုင်းပြီးတော့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ပါမယ်လို့ဂရိပြုပြီးတော့ကြမ်းကြင်ခဲ့တာတဲ့ကွယ်။ဝါရှင်တန်မြို့တော်အကြောင်းနဲ့ဆက်ဆက်နေလို့ပြောပြချင်တာတခုရှိသေးတယ်စုမုံရင်
။ဘာလဲအန်ဒီကဒီဝါရှင်တန်မြို့တော်မှာလူမဲတွေအနေများတယ်လို့ပြောမလို့မဟုတ်လား
။အင်းနည်းနည်းတော့ဆိုင်တယ်လို့ပြောရမှာပေါ့လေ။ဝါရှင်တန်မြို့တော်မှာငွေဝယ်ကျွန်းစနစ်ကိုဖျက်သိမ်းခဲ့တာကသမရAbraham Lincoln လက်ထက်1862ခုနှစ်ဧပြီလ16ရက်နေ့ကတဲ့အဲ့ဒီတုန်းကကျွန်းပိုင်ရှင်တွေကကျွန်းတယောက်ကိုလွှတ်ပေးရင်ပြည်ထောင်စုအစိုးရကနေဒေါ်လာ400နှုန်းနဲ့စုချီးမြှင့်တယ်ဆိုတာကိုအဲ့ဒီသမ္မတရဲ့အမိန့်ပြန်တမ်းမှာဖော်ပြခဲ့တာတဲ့နောက် အမေရိကမှာနေတဲ့လူမဲတွေအနေနဲ့လိုင်ဘေးရီးယားနဲ့ဟေတီနိုင်ငံကိုပြောင်းရင်ကြရတယ်ဆိုရင်အဲ့ဒီလူမဲတွေအတွက်ကိုခရီးစရိတ်ပေးဖို့အတွက်လွှတ်တော်ကရန်ပုံငွေဒေါ်လာ3,000,000ချထားပေးခဲ့တယ်လေ။စုမွေဝါရှင်တန်မြို့လေကောင်မှာနေပြီးတော့ Jefferson Memorial ကိုရောက်ဖူးလား။
အဲ့ဒီလေလာလို့ရှိရင်လိုက်ပို့လို့ရောက်ဖူးပါတယ်အန်တီရဲ့အဲ့ဒီ Jefferson အမှတ်တရအဆောက်အဦးလေးကခက်လန်းလန်းကနေကြည့်တယ်ဆိုရင်ပိုတိုမတ်မြေကမ်းတစ်ပေးမှာမေးတင်ထားတဲ့ Wedding Cake မင်္ဂလာဆောင်ကိတ်မို့လေးနဲ့တောင်တူသေးတော့ချစ်စရာလေးအန်တီရဲ့အခုလိုမျိုး Cherry Pan နေဝေးနေအောင်ပွင့်တဲ့အချိန်ဆိုရင် Jefferson Memorial အဆောက်အဦးကအလှဆုံးပဲလေ
1943ခုနှစ်သမ္မတ Franklin D. Roosevelt လက်ထက်မှာသူကိုယ်တိုင်ဦးဆောင်ပြီးတော့အဲ့ဒီ Jefferson Memorial အမှတ်တရအဆောက်အုံကြီးကိုစောက်ဖို့ဆုံးဖြတ်ခဲ့တာတဲ့
အဲ့ဒီ Thomas Jefferson ကအမေရိကန်ရဲ့တတိယမြောက်သမ္မတပေါ့နော်တမိတော်မှာ Virginia ပြည်နယ် Charlotte မြို့မှာရှိတဲ့ Jefferson ရဲ့အိမ်ကိုဟိုတယ်လိုတော့ကသွားပြီးတော့လေ့လာခဲ့သေးတယ်အန်တီရဲ့တိတ်စိတ်ဝင်စားဖို့ကောင်းတာပဲ
စုမွန်ကသုတဆုံလင်း American တခွင်ကိုလက်တွေ့ကွင်းဆင်းလိုက်တာပေါ့လေဘဟုသူတာတွေပို့တိုးတာပေါ့ကွယ်သမရထောမတ်ဂျက်ဖာဆင်ရဲ့အနှစ်နှစ်ရာပြည့်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့1943ခုနှစ်ဧပြီလ23ရက်နေ့မှာဂျက်ဖာဆင်အမှတ်တရအဆောက်အုံကိုစောက်ဖို့ဆုံးဖြတ်ခဲ့တာတဲ့ထောမတ်ဂျက်ဖာဆင်ကဗာဂျီးနီးယားပြည်နယ်မှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစာတမ်းကိုရေးသားပြုစုခဲ့တယ်နောက်ပြီးတော့ American လွတ်လပ်ရေးကြေညာစာတမ်းကိုလည်းသူကိုယ်တိုင်ပြုစုခဲ့တာထောမတ်ဂျက်ဖာဆင်ဟာ American သမိုင်းမှာနိုင်ငံရေးနဲ့လွတ်မြောက်မှုစိတ်ဓာတ်အတွက်ကြီးမြတ်တဲ့ခေါင်းဆောင်တွေကတယောက်အဖြစ်နဲ့မှတ်တမ်းတင်ခဲ့ရတာလေ။ကဲစုမွန် Jefferson Memorial အဆောက်အုံမှာတွေ့ခဲ့တာလေးတွေဖောက်သေးချပါအောင
်။ Jefferson Memorial အဆောက်အဦးထဲမှာမတ်တက်ရက်နေတဲ့ Jefferson ရဲ့ခြေရုပ်ကပေ20နီးပါးတောင်မှအမြင့်ရှိတာအန်တီရဲ့။သူပြောခဲ့တဲ့ရေးခဲ့တဲ့မှတ်သားစရာအချက်တချို့ကိုအဆောက်အဦးရဲ့အတွင်းနေရန်မှာရေးထိုးထားတာကိုလည်းတမိတွေ့ခဲ့ရတယ်
။အဲ့ဒီထဲမှာလွတ်လပ်မှု Liberty နဲ့ပတ်သက်တဲ့စကားပိုက်လေးတွေကထူကြတယ်လေ။I have sown upon the altar of God eternal hostility against every form of tyranny over the mind of man. ဖျားသခင်ရဲ့ဖျားစင်ကိုတိုင်တယ်ပြီးတော့တစ္ဆာပြုပါတယ်။လူသားတွေရဲ့အမြင်တွေအတွေးအခေါ်တွေကိုပုံစံအမျိုးမျိုးနဲ့နိုင်ထက်စီးနှင်းဘိုးကျဆိုးမိုးတဲ့စိတ်ဓာတ်ရှိတဲ့လူတိုင်းကိုအသက်ထက်ဆုံးဆန့်ကျင်သွားမယ်လို့ဆိုလိုတာလေ။ဒါနဲ့စုမောကျူဘာနိုင်ငံကိုစပိန်ကိုလိုနီလက်အောက်ဘဝကနေလွတ်မြောက်ရေးအတွက်အမေရိကန်နဲ့စပိန်နိုင်ငံအကြားစစ်ပွဲဆင်နွှဲခဲ့ကြတာကလေ1898ခုနှစ်ဧပြီလ22ရက်နေ့ကတည်းကစုမွန
်ရုပ်ရှင်တွေထဲမှာတော့ကြည့်ဘူးတယ်အန်ဒီရဲ့အရန်စိတ်ဝင်စားဖို့ကောင်းတယ်နော်တကယ်သမိုင်းတော့မလေ့လာခဲ့ဘူးပါဘူး
အဲ့ဒီတော့ကအမေရိကန်ပြည်ထောင်စုအစိုးရကရောပုဂ္ဂလိကကုမ္ပဏီတွေကပါကျူဘာဒေါ်လာရေးအတွက်လက်နက်ခဲယမ်းတွေနဲ့ရန်ပုံငွေတွေပံ့ပိုးပေးခဲ့ကြတာတဲ့
အမေရိကန်ကကျူဘာဒေါ်လာရေးမှာဘာဖြစ်လို့ပါခဲ့ရတာရောအန်ဒီရဲ့
အမေရိကန်စစ်သည်မော်ကြီး USS Maine ကကျူဘာနိုင်ငံဟာဗာနာစိတ်ကမ်းမှာကြောက်ချထားတော့မှာစပိန်ရေတပ်ကတိုက်ခိုက်ခဲ့လို့တဲ့တကယ်တော့စပိန်ရေတပ်ကတိုက်ခိုက်တယ်လို့သာပြောကြတာတဲ့တက်တည်တော့မရှိဘူးဆိုပဲဒါပေမဲ့အမေရိကန်သတင်းစာတွေထဲမှာအကြေတဝင့်ဖော်ပြခဲ့ကြတော့အမေရိကန်လူထုကစပိန်ကိုဒေါသထွက်ပြီးကျူဘာနိုင်ငံသားတွေကိုကူညီခဲ့ကြတာတဲ့
လက်နက်ခဲယမ်းနေနဲ့ငွေကြေးတွေမကဘဲနဲ့အမေရိကန်စစ်သားတွေပါကူပြီးတော့တိုက်ခဲ့ကြတာဆို
ဟုတ်တယ်အဲ့ဒီသတင်းစေဘတ်ကြာခဲ့တဲ့စစ်ပွဲမှာအမေရိကန်စစ်သား2000ကျော်တောင်တေဆုံးခဲ့ရတာလေအဲ့ဒီထဲမှာစစ်တိုက်လို့ကြာဆုံးတဲ့သူတွေပါဝင်တယ်လို့ငှက်ဖျားနဲ့တခြားအပူပိုင်းဒေသရောဂါတွေကြောင့်တေဆုံးခဲ့ရသူတွေလည်းပါတယ်တဲ့စပိန်နိုင်ငံရဲ့အနှစ်400ကျော် Empire ပိုင်တဲ့နယ်မြေကြီးအမေရိကန်ရဲ့စစ်အင်အားကြောင့်ပြိုကွဲခဲ့ရပြီးတော့ပေါ်တိုရီကိုဖိလစ်ပိုင်နဲ့ဂူအမ်ကျွန်းတို့လည်းစပိန်ထဲအောက်ကနေလွတ်မြောက်ခဲ့ကြရတယ်ကွယ်အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမှော်ကွန်းတင်ခဲ့ရတဲ့ဧပြီလအတွင်းခိုက်တံလေးတွေကဒုတိယပိုင်းကိုဘုသူတအဖြစ်တင်ဆက်ခဲ့တာပါတော်ရရှင်ပေါင်းဘုသူတအဖျားပြတိုးပွားကြပါစေရှင်
โอเคซอเวซีซั่นตินเสร็จแล้วตุ๊ดะส่งเลยอเมริกันตะควินซีซั่นโน้าสินเกียร์อ่ะဖြစ်ပါတယ်ခင်ဗျာ
อเมริกันซอยาရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကကုလသမဂ္ဂနဲ့နိုင်ငံတကာဆွေးနွေးမှုတဲ့အဖွဲ့အစည်းတွေရဲ့ရုံးတွေနဲ့နေအိမ်တွေကိုတိုက်ခတ်ခံခဲ့ရပြီးတဲ့နောက်အခြေအနေဟာတင်မာနေပါတယ်လူလူချင်းအကူအညီပေးရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်အထင်မြင်လွဲမှားပုံရတာကြောင့်စားခဲ့တဲ့ဆန္ဒပြပွဲတွေကနေတဆင့်စစ်တွေမျိုးကရုံတွေတိုးလောင်ရုံတွေနဲ့ဝန်ထမ်းအိမ်တွေကိုတိုက်ခိုက်ခဲ့ကြတာပါတချို့နေရာတွေမှာလူရဲဖြစ်စီတာတွေအတင်းဝင်ရောက်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့အတူအပြည့်အစည်းကကြီးမားပုံရပါတယ် ရခိုင်ပြည်နယ်မှာအကူအညီပေးဆိုင်ရာအချက်တွေဆက်ဖြစ်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ပါတယ်အကူအညီပေးရေးအဖွဲ့တွေပေါ်ကန့်သတ်ချက်တွေကြောင့်ငကိုကလေးကဒုက္ခရောက်နေတဲ့အခြေအနေဟာအကြမ်းဖက်လို့ရတွေကြောင့်ပိုဆိုးသွားရပါတယ်အိုရင်ဆွန့်ခွာထွက်ပြေးနေရသူပေါင်း3,400ကျော်နဲ့အကူအညီလိုအပ်နေသူနောက်ထပ်ထောင်ပေါင်းများစွာတို့ကိုအကူအညီပေးအဖွဲ့တွေကကျန်းမာရေးနဲ့တခြားအရေးကြီးလိုအပ်ချက်တွေကူညီထောက်ပံ့နေတာပါရလက်ကတော့လူကြီးအများစုဟာတောက်သုံးရေးတန့်ရှင်းရေးအစားအစာနဲ့တင်းတင်းလျောက်ပတ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေမရကြတော့ပါဘူးအသက်ကဝန်ဆောင်မှုလုပ်ငန်းတွေကိုပြန်စနိုင်ဖို့အကူအညီပေးလုပ်သားတွေအတွက်လိုအပ်နေတဲ့တင့်တော်တဲ့လုံခြုံရေးနဲ့ခီးသွွာလာခွင့်ဆိုင်ရာအစီအစဉ်တွေကိုအခုချိန်ထိအစိုးရကလုပ်မပေးသေးပါဘူးစစ်တွေမြို့မှာဒီကုံဖြစ်ခဲ့ရတဲ့အကြောင်းရင်းပေါ်အစိုးရရဲ့စုံစမ်းစစ်ဆေးမှုနဲ့အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူမယ်လို့ကတိပြုတဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်စုံစမ်းစစ်ဆေးမှုအဆုံးသတ်သွားတာနဲ့အမျှအနာဂတ်မှာအလားတူအကြမ်းဖက်မှုမျိုးထပ်မဖြစ်အောင်တားဆီးနိုင်ဖို့အချိန်နဲ့တပြေးညီခိုင်မာတဲ့လှုပ်ဆောင်မှုတွေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းပါတယ်လက်ရှိမှာအရေးအကြီးဆုံးဦးစားပေးလို့ရမှာကတော့ရခိုင်ပြည်နယ်တဝန်းကအကူအညီမဲ့လူမှုအတွေ့အသက်ကယ်ဝန်ဆောင်မှုတွေပြန်ပေးနိုင်ရေးကူညီကြေးစည်လုပ်ငန်းတွေပြန်စဖို့ဖြစ်ပါတယ်မြန်မာနိုင်ငံဟာတိသာထင်ရှားတဲ့အပြောင်းအလဲတွေကိုဖော်ဆောင်နေပြီးဒီလုပ်ငန်းစဉ်အောင်မြင်ဖို့အတွက်ဒိုင်းပြည်ရဲ့ပြုပြင်ပြောင်းလဲရေးသမားတွေနဲ့လက်တွဲလှုပ်ဆောင်ဖို့အမေရိကန်ကအခိုင်အမာတန်ဋိဌာန်ချထားပါတယ်ရခိုင်ပြည်နယ်ကပြည်ပခါတွေရဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရေးခိုင်မာတဲ့အဖြေတစ်ခုရဖို့နဲ့ရေရှည်ခံတဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်အခြေအနေတွေကိုဖန်တီးရေးဥတီလှုပ်ဆောင်ဖို့မြန်မာကောင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းပါတယ်ဒီကြိုးပမ်းမှုတွေအတွက်ကူညီပံ့ပိုးသွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတန်ဋိဌာန်ချထားစေရှိကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
ဆရာရှင်လေးခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အဘော်သားဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအတည်ပြရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီတစ်ချိန်နေ့လယ်၁၀နာရီကနေ၁နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VOA American တန်ရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းယာယီသမ္မတကစစ်တပ်နဲ့ချိန်မုံမယ်လို့ချင်းချောက်ထားတဲ့ကြားကအစိုးရကြီးညာထားတဲ့ရက်ကိုကြော်လွန်ပြီးရုရှားလူလာသူတွေဆက်လက်ဆန္ဒပြနေကြပါတယ်။ယူကရိန်းအရှေ့ပိုင်းမှာလည်းရဲဌာနချုပ်ကပါဆန္ဒပြသူတွေကတိမ့်ပိုက်ဖို့ကြိုးစားတာမျိုးရဲတွေနဲ့အတိကျုံတွေဖြစ်ပွားပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးရုရှားရဲ့လှုပ်ဆောင်မှုတွေအတွက်နောက်ထပ်တန်ဖိုးကြီးကြီးထပ်ပြီးပေးဆက်ရဖို့ရှိတယ်လို့အမေရိကန်သမ္မတကတနင်္လာနေ့ရုရှားသမ္မတနဲ့တယ်လီဖုန်းပြောကြားစဉ်မှာသတိပေးလိုက်ပါတယ်။ဒါအပြင်အခုဆန္ဒပြသူတွေသူတို့တိမ့်ပိုက်ထားတဲ့အဆောက်အဦတွေကနေထွက်ခွာအောင်လုပ်ပေးဖို့လည်းရုရှားခေါင်းဆောင်ကိုတိုက်တွန်းလိုက်ပါတယ်။2014ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပိုလစ်ဇာဆုကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအကြမ်းဖက်ခံတဲ့သတင်းရေးသားတဲ့ Reuters သတင်းဌာနကသတင်းတောင်နှုတ်ကိုချိန်မြှင့်လိုက်ပါတယ်။ Jason Sepp နဲ့ Andrew Marshall တို့နှုတ်ရေးသားတဲ့သတင်းတွေဟာပြတ်သားရင်းရင်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်။ရိုဟင်ဂျာတွေကမြန်မာနိုင်ငံကနေထွက်ပြေးနေကြပြီးတခါတလေမှာတော့လူကုန်ကူးသူတွေရဲ့တားကောင်ဖြစ်ကိုပါရောက်ခဲ့ရတဲ့သတင်းတွေကိုသူတို့ကရေးသားခဲ့ကြတာပါ။မြန်မာနိုင်ငံကိုလက်နက်တင်ပို့မှုတွေတားမြစ်ထားတဲ့အရေးယူတန်းခတ်မှုအစီအစဉ်ကို EU ဥရောပသမဂ္ဂကနောက်ထပ်တစ်နှစ်တက်တန်းထပ်ပြီးတိုးဖို့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံပေါ်ကန့်သက်ချက်ကို2015ဧပြီလ30ရက်နေ့တိထပ်မံတက်တန်းတိုးတာပါ
။ကမ္ဘာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကဥဆံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Woodcourt ဖြစ်ပါတယ်။ VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေအတန်လွန့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးအတာတကြံမှာဘေးအန္တရာယ်ကင်းရှင်းပြီးပျော်ရွှင်ချမ်းမြေနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.